တော်တရုတ်ပင်လယ်ရေနဲ့ပတ်သက်ပြီးတရုတ်နဲ့ဆက်ဆံရေးတင်မာမှုတိုးနေချိန်မှာပဲ2015ခုနှစ်နောက်ပိုင်းအကြီးဆုံးပူးတွဲစီရင်လေ့ကျင့်မှုကိုအမေရိကန်နဲ့ဖိလစ်ပိုင်စစ်တပ်တို့ဒီနေ့အတွင်းမှာလှုပ်ဆောင်မယ်လို့ဖိလစ်ပိုင်စစ်ဘက်ရာရှိတယောက်ကပြောလိုက်ပါတယ်။ဒါကဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာလက်ထက်အမေရိကန်နဲ့ဆက်ဆံရေးကောင်းမွန်လာတဲ့သင်္ကေတလည်းဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကဖိလစ်ပိုင်တမောတစည်းကိုစစ်မြေပြင်တုံလေစာနဲ့တိုက်ခိုက်တာပါဝင်တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတရုတ်ပေါ်ဖိလစ်ပိုင်ကရှုံချနေတာပါ။နှစ်စဉ်ကျင်းပနေကြပေါ်လီကတ်တန်စီရေးလေ့ကျင့်မှုကိုဒီနေ့နောက်ပိုင်းမှာကျင်းပမှာဖြစ်ပြီးအရင်နှစ်တုန်းကပါဝင်ခဲ့တဲ့တပ်သားအယောက်8900ကျော်ပါဝင်မှာဖြစ်ကြောင်းစီဥ်စီချုပ်ဒုတိယဗိုလ်ချုပ်ကြီးရိုမီယိုဘရန်ဝနာကပြောပါတယ်အနာဂတ်မှာကြုံနေတဲ့သဘာဝပေးနဲ့စစ်ဘေးအန္တရာယ်မျိုးစုံကိုတုံ့ပြန်နိုင်မဲ့လေ့ကျင့်ခန်းတွေလုပ်သွားမှာဖြစ်ကြောင်းလည်းသူကဆက်ပြောခဲ့ပါတယ်ခင်ဗျာ